coronavirus ရောဂါကနေဦးစတင်ပြန့်ပွားမှုကိုတုံ့ပြန်တာနဲ့ခရီးဝါကိုရှောင်နိုင်မှုအတွက်လှုပ်ဆောင်ရမှာနှိကွေးခဲ့ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ပညာရှင်ကိုယ်စားလှယ်အဖွဲ့ကပြောပါတယ်
။ The panel does believe that the international system for alert and response
digital ခကြီးထဲမှာနိုင်ငံတကာကသတိပေးချက်နဲ့တုံ့ပြန်ဆောင်ရွက်ချက်တွေက digital ခေတ်မတိုင်မီကလို့စနစ်ထဲမှာပြင်မိနေခဲ့ကြောင်းယောဂပိုးမွားတွေကရက်တွေလတွေမဆောင်ပဲမင်းပိုင်နိုင်ပိုင်အတွင်းမှာပြန့်နှံ့တာဖြစ်ကြောင်း COVID-19 ရဲ့အန္တရာယ်ကိုရောပါစေဖို့ကြိုးပမ်းခဲ့ပေမဲ့လည်းအန္တရာယ်ရှိတဲ့သတိပေးချက်ဝူဟန်မြို့မှာထွက်ပေါ်လာပြီးတစ်လကြာမှမှတကမ္ဘာလုံးကိုအသိပေးနိုင်ခဲ့တာဖြစ်ကြောင်း WHO ပညာရှင်အဖွဲ့ရဲ့ဒုတိယကောင်ဆောင်နယူးဇီလန်ဝန်ကြီးချုပ်ဟောင်း Helen Clark ကအင်္ဂါနေ့ကဗီဒီယိုကတစ်စင်ပြုလုပ်တဲ့ရှင်းလင်းပွဲမှာပြောပါတယ်ကိုရိုနာဗိုင်းရပ်စ်စတဲ့ဖြစ်ပွားမှုနဲ့ဈေးမြေကိုစုံစမ်းစစ်ဆေးဖို့ပြီးခဲ့တဲ့အပတ်တည်းတရုတ်နိုင်ငံကိုသွားပြီးတဲ့နောက်အစိုးရခန်းစားတစ်စောင်ကိုတနင်္လာနေ့ကထုတ်ပြန်ပြီးမှ WHO ရဲ့ပညာရှင်အဖွဲ့ကောင်ဆောင်တွေကအခုလိုပြောလိုက်တာဖြစ်ပါတယ်လိုက်ဘေးရီးယားနိုင်ငံသမ္မတဟောင်း Alan Johnson Sirleaf နဲ့နယူးဇီလန်ဝန်ကြီးချုပ်ဟောင်း Helen Clark တို့ဦးဆောင်တဲ့ပညာရှင်အဖွဲ့ကထုတ်ပြန်တဲ့အဲ့ဒီအစိုးရခန်းစားမှာတရုတ်နိုင်ငံကိုဝေဖန်ထားသလိုတခြားနိုင်ငံတွေစီပြန့်နှံ့သွားပြီးတဲ့နောက်တွေ့ရှိရတဲ့အထောက်အထားတွေအရယောဂပြန့်ပွားနိုင်ခြင်းရှိတဲ့နိုင်ငံတွေမှာယောဂကာကွယ်ရေးဆောင်ရွက်ချက်တွေကိုအလျင်အမြန်လှုပ်ဆောင်သင့်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။ COVID-19 ကာယယောဂကြောင့်အခုချိန်ထိကမ္ဘာတဝန်းလူနဲ့တန်းကျော်တည်ဆုံးခဲ့ရပြီဖြစ်ပါတယ်ခင်ဗျ။